ခစ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်၁၈နေရာမှာရှိနေကြောင်းဇူလိုင်လ၁၉ရက်ကြာသပတေးနေ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။ခမန်းကြီးအားဖြင့်လူဦးရေ52တန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း100ခန့်နှုန်းလောက်နဲ့ညီမျှတဲ့9,500လောက်ဟာခစ်သစ်ကျွန်းစနစ်အောက်မှာနေထိုင်နေကြရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရလူတရာမှာ6ယောက်ကျော်ဟာခစ်သစ်ကျွန်းစနစ်ပြုခံရခြင်းရှိတယ်လို့လည်းဆိုပါတယ်။နိုင်ငံပေါင်း169နိုင်ငံမှာကောက်ယူခဲ့တဲ့ The Global Slavery Index ကမ္ဘာလုံးဆိုင်ရာကျွန်းစနစ်အညွန်ကိန်းအရမြောက်ကိုရီးယားနဲ့အီရီတရီးယားနိုင်ငံတို့ဟာခစ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။2016ခုနှစ်အတွင်းကမ္ဘာတဝန်းကျွန်းပြုခံရသူပေါင်း 40.3 တန်းရှိခဲ့တယ်လို့ဆိုပါတယ်။ဒီအစိုးရခန်းစာကသတ်မှတ်တဲ့ခစ်သစ်ကျွန်းစနစ်စီးရင်ထဲမှာသမယိုးကျကျွန်းပြုခိုင်းစေခံရသူတွေအပြင်လူမောင်ခိုကူးမှုအာရမခိုင်းစေမှုငွေဝဲကျွန်းအာရမထိမြလက်ထပ်ပေးခြင်းအရွယ်မရောက်သေးသူတွေကိုခိုင်းစားခြင်းရောင်းစားခြင်းတို့ပါဝင်ပါတယ်။မြောက်ကိုရီးယားဟာကမ္ဘာမှာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးလူ100ယောက်မှတယောက်ဟာကျွန်းပြုခံနေရကြောင်းတိုင်းပြည်ရဲ့လူဦးရေအများစုဟာလည်းအစိုးရရဲ့အာရမခိုင်းစေခြင်းကိုခံနေရကြောင်းအစိုးရကမှဖော်ပြထားပါတယ်။မြောက်ကိုရီးယားနဲ့အီရီတရီးယားတို့အပြင်တခြားအစိုးရသောနိုင်ငံတွေကတော့ဘရွန်ဒီ၊ဘဟိုအာဖရိကနိုင်ငံ၊အာဖဂန်နစ္စတန်၊မော်ရီရှက်၊တောင်ဆူဒန်၊ပါကစ္စတန်၊ကမ္ဘောဒီးယား၊အီရန်နိုင်ငံတို့ဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။